အမေရိကန်ဆိုရအနေနဲ့ရှေ့တစ်ပတ်တည်းကြာရင်ပေးစရာရှိတဲ့ကျွေးတွေကိုမပေးနိုင်မဲ့အဖြစ်ကနေရှောင်ရှားနိုင်မှုဂျိုးပန်းရဲ့အနေနဲ့ကျွေးမြေသုံးဆွဲခွင့် 14.3 ထရီလီယံသတ်မှတ်ချက်ကိုတိုးမြှင့်မှုနဲ့အစိုးရသုံးစီဖြတ်တောက်ရေးပြန်လည်ပြင်ဆင်ထားတဲ့ဆိုတဲ့ကိုအထက်လွှတ်တော်ရဲ့ကန့်ကွက်ချက်တွေကြားကပဲအောက်လွှတ်တော်ထဲမှာမဲခွဲတည်ပြုလိုက်ပါတယ်။တောက်ချနေကအောက်လွှတ်တော်ထဲမှာထောက်ခံမဲ218မဲကန့်ကွက်မဲ210နဲ့အတည်ပြုပေးလိုက်တဲ့အစီအစဉ်ဟာဒီမိုကရက်တစ်အများစုဖြစ်တဲ့အထက်လွှတ်တော်မှာပယ်ချခံရဖို့ရှိနေပေမဲ့အကျွေးမဆက်နိုင်တဲ့အခြေအနေတွေကိုရှောင်ရှားနိုင်မဲ့နှစ်ပါတီပေါင်းသဘောတူညီချက်တရအတွက်တော့လမ်းစာပွင့်သွားခဲ့တာပါ။အတည်ပြုလိုက်တဲ့အစီအစဉ်ကိုတော့အောက်လွှတ်တော်ဦးထိုက်ဂျွန်ပင်နာကတင်သွင်းခဲ့တာဖြစ်ပြီးအကျွေးယူခွင့်တိုးမြှင့်ပြီးအပြန်အလှန်နဲ့လာမယ့်10နှစ်အတွင်းအစိုးရသုံးစီထဲကဒေါ်လာဘီလီယံ900ကျော်ဖြတ်တောက်ဖို့ပါဝင်ပါတယ်။အစိုးရကသုံးစီတွေရှော့ချနိုင်ရင်10နှစ်ဆက်မှာတတ်မှတ်ချက်ကိုတိုးကွင့်ပေးသွားဖို့လည်းထည့်သွင်းထားတာပါ။ဒါပေမဲ့လည်းဒီမိုကရက်တစ်ဘက်ကတော့ဒါကပြဿနာတွေကြောပြန်ပေါ်လာပြီးနိုင်ငံရေးကိုယ်လှမ်းမှုတွေကိုဥတီစေမှာမို့လက်မခံနိုင်အောင်ပြောဆိုထားတာပါ။အောက်လွှတ်တော်အဆိုပြုချက်မှာအစိုးရသုံးစီအတွက်လွှတ်တော်ကနေအခြေခံဥပဒေမှာပြင်ဆင်မှုတွေလုပ်ပြီးသက်ဆိုင်ရာပြည်နယ်တွေကအတည်ပြုချက်တွေရယူဖို့လည်းထည့်သွင်းထားတာဖြစ်ပါတယ်။တောက်ချာနေမဲခွဲဆုံးဖြတ်မှုတွေမလုပ်ခင်မှာတော့အောက်လွှတ်တော်ဥက္ကဋ္ဌကအကျွေးပြဿနာအဆုံးသတ်စေရေးအထက်လွှတ်တော်ကဒီဥပဒေမူကြမ်းကိုအတည်ပြုဖို့လည်းတိုက်တွန်းခဲ့တာပါ။ဒီတော့တွင်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပထမနှစ်ဝက်အတွင်းနှိကွေးခဲ့ကြောင်းခံမှန်းခဲ့ပါတယ်။ပြည်တွင်းလူထုချင်းကုန်ထုတ်လုပ်မှုဟာ1.3 ဂိုင်းနှုန်းလောက်သာရှိတဲ့အကြောင်းကုသံရောင်းဝယ်ရေးဝန်ကြီးဌာနရဲ့တောက်ချာနေအစီရင်ခံစာကဖော်ပြလိုက်တာပါ။